နယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေကြတဲ့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးနဲ့ ICRC နိုင်ငံတကာကြက်ချီနီအဖွဲ့ဥက္ကဋ္ဌတို့စက်တဘာ22ရက်နေ့တောက်ကြနေကတွေ့ဆုံခဲ့ကြစဉ်မှာမြန်မာအရေးဆွေးနွေးခဲ့ကြပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံကပြဿနာတွေဖြစ်ရှင်းနိုင်ရေးအတွက် ASEAN ဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲဖော်ဖို့အတွက်ဖော်ဖို့လိုတဲ့အတွက်ဒါကိုဆက်ပြီးစူးစမ်းသွားမယ်အကြောင်းနိုင်ငံသား၏ဝန်ကြီး Retno Masuri က ICRC ဥက္ကဋ္ဌ Mayor Yana Sporadic ကိုပြောကြားခဲ့တယ်လို့အင်ဒိုနီးရှားသတင်းဌာနအန်တာနာကဖော်ပြပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးပို့ခဲ့တာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အခုနှစ်အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလက်တွေ့ကျတဲ့ဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တာကိုရှင်းပြခဲ့တယ်လို့လည်းသတင်းမှရေးသားထားပါတယ်ဒီနှစ်ကုန်ရင်အာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုလာအိုနိုင်ငံကတာဝန်ယူလိုက်ပြီးရင်လည်းမြန်မာပြည်သူတွေကိုအကူအညီပေးနိုင်ဖို့မြန်မာအရေးဖြစ်ရှင်အသက်ဖွဲ့လိုက်တဲ့အင်ဒိုနီးရှားလာအိုမလေးရှားသုံးနိုင်ငံပါရန်တရားတွေကနေအင်ဒိုနီးရှားနိုင်ငံအနေနဲ့ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းအင်ဒိုနီးရှားရဲ့ဒီ Retno Masuri ကဒီ ICRC ဥက္ကဋ္ဌကိုပြောကြားခဲ့ပါတယ်ဥက္ကဋ္ဌ Spor Jarek ကလည်း ICRC ရဲ့လုပ်ငန်းတွေကိုအင်ဒိုနီးရှားနိုင်ငံကဒီဇိုင်းမမအားပေးထောက်ခံတဲ့အပေါ်မှာကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့နောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးမှုတွေကနေဆက်ဆံရေးပုံမှန်ခိုင်မာအောင်ဆောင်ရွက်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောကြားခဲ့တယ်လို့ပြောခဲ့တာကိုအန်တာရာသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ